ောတာရှင်များရှင်အမေရိကန်ပြည်ထောင်စုမှာကွန်ကရစ်လွှတ်တော်ပြည်နယ်ဆိုရနဲ့ဒေသန္တရရွေးကောက်ပွဲတွေဒီကနေ့စတင်နေပါပြီ။ဒီရွေးကောက်ပွဲရလဒ်တွေဟာလက်ရှိသမ္မတ George W. Bush ရဲ့ကျန်ရှိနေသေးတဲ့သမ္မတသက်တမ်းနှစ်နှစ်ကာလကိုတက်ရောက်မှုတွေအကြီးအကျယ်ရှိစေလိမ့်မယ်လို့ VOA သတင်းတော်ပေါ်လာဝီလ်ဆင်ပေးပို့ထားတဲ့သတင်းဆောင်မကိုဦးတန်းလွင်ထွန်းကဆက်ပြီးတော့တင်ပြပေးပါလားရှင
်။ဟုတ်ကဲ့ခင်ဗျာ။လောလောဆယ်မှာအမေရိကန်ကွန်ဂရက်စ်လွှတ်တော်အတွင်းဒီမိုကရက်တီနဲ့ရီပက်ဘလီကန်ပါတီရဲ့အင်အားချိန်ခွင်းရှာဟာမျှနေရမှုအခုလာမယ့်ရွေးကောက်ပွဲရလဒ်ဟာအမေရိကန်နိုင်ငံရေးအတွက်အလွန်အရေးကြီးပါတယ်။ရွေးကောက်ပွဲနေ့ဖြစ်တဲ့ဒီနေ့မတိုင်မီသတင်းပတ်တွေအတွင်းလုတ်ခဲ့တဲ့လူလူသဘောထားစစ်တမ်းတွေအရကတော့အမေရိကန်ပြည်အောင်စုအများစုဟာပြည်အောင်စုပြည်သူအများစုဟာလွှတ်တော်အတွင်းဒီမိုကရက်တီပိုပြီးအသာစီးရတာကိုမြင်လို့ရတယ်လို့ဖော်ပြနေပါတယ်။ဒီရွေးကောက်ပွဲမှာအောက်လွှတ်တော်မဲဆန္ဒနယ်တွေအားလုံးနဲ့အထက်လွှတ်တော်ရဲ့သုံးပုံတစ်ပုံပြည်내အုပ်ချုပ်ရေးမှုရာထူး36နေရာကိုလူလူကပြန်လည်ရွေးချယ်ရမှာဖြစ်ပါတယ်။နေရာတော်များမှာနှစ်ဖက်ကိုယ်စားလှယ်တွေအကျိနိုင်ရှင်ပြန်ရမယ့်ပုံရှိနေပါတယ်။ Republican Party ရဲ့လက်ရှိသမ္မတ George W. Bush အနေနဲ့လည်းသူ့ရဲ့ပါတီဝင်ကိုယ်စားလှယ်တွေအနိုင်ရရှိစေရေးအတွက်အားစုံခွန်ဆိုင်ကြိုးစားပေးတဲ့အနေနဲ့ပြီးခဲ့တဲ့5ရက်အတွင်းမှာ American ပြည်내ပေါင်း10ခုကိုသွားပြီးမဲဆွယ်ပေးခဲ့ပါတယ်
။ Republicans going to turn out it's going to be a great victory on November the 7th.
Republican Party ဝင်တွေတခဲနဲ့ထွက်ပြီးမဲပေးကြမှာပါ။နိုဝင်ဘာလ9ရက်နေ့ဟာအောင်ပွဲနေ့ပဲဖြစ်ပါလိမ့်မယ်လို့သမ္မတ Bush ကပြောကြားထားတာပါ။သမ္မတ Bush ဟာအစဉ်အလာအရ Republican တွေပဲကြီးစိုးလေးရှိတဲ့ပြည်နယ်တွေမှာပဲအဓိကထားပြီးမဲဆွယ်ပေးခဲ့ပါတယ်။သူ့အနေနဲ့သူ့ရဲ့မဲဆွယ်ပွဲစီလာပြီးနားဆင်ကြတဲ့ပြည်သက်တဲ့ကြော်လွန်ပြီးစီယုံပေးနိုင်ဖို့လည်းကြိုးစားပေးခဲ့ပါတယ်
။ And as you're going in those polls, remember if you want your taxes low, vote Republican.
အခွန်တုတ်တွေရောပါတာကိုမြင်ချင်း Republican Party ကိုမဲပေးပါ။ကျွန်တော်တို့တိုင်းပြည်ဟာစစ်ပွဲဆင်နွှဲနေရတဲ့တိုင်းပြည်ဆိုတာကိုသတိရပြီးတိုင်းပြည်ကိုကာကွယ်ဖို့အစွမ်းကုန်ဆောင်ရွက်ချင်ကြတယ်ဆိုရင် Republican Party ကိုမဲပေးပါ။ဒါအပြင်နောက်လာမယ့်မျိုးဆက်တွေအတွက်ငြိမ်းချမ်းရေးအခြေခံတွေချပေးခြင်းနဲ့ဆိုရင်လည်း Republican Party ကိုမဲပေးပါလို့သမ္မတ Bush ကတိုက်တွန်းထားတာပါ။ရွေးကောက်ပွဲမတိုင်ခင်ညနေပိုင်းမှာသမ္မတ Bush ဟာအတော်လေးအားသက်သရော်ရှိနေခဲ့တဲ့ပုံရပါတယ်။အလားတူပဲအတိုက်ခံ Democrat Party ဘက်မှလည်းမျှော်လင့်ချက်တွေနဲ့တက်ကြွနေပါတယ်။Democrat Party ရဲ့မဲဆွေရေးမဟာဗျူဟာခေါင်းဆောင်တူဖြစ်သူနယူးယောက်ပြည်နယ်အထက်လွှတ်တော်အမတ် Charles Schumer ကဆိုရင
် We feel very very good for a couple of reasons. First, Democrats are more enthusiastic about voting than Republicans.
ကျွန်တော်တို့အတွက်အားတက်စရာအကြောင်းတွေအများကြီးရှိနေပါတယ်။နံပါတ်1ကတော့ Democrat တွေဟာ Republican တွေနဲ့ပိုပြီးမဲပေးဖို့စိတ်အားထက်သန်နေကြတယ်ဆိုတဲ့အချက်ပါပဲ။ Democratic Party ဝင်တွေက52ရာခိုင်နှုန်းလောက်ကသူတို့ဒီမဲပေးပွဲမှာထပ်ပြီးမဲပေးကြမယ်လို့ဆိုထားပြီးRepublican Party ဘက်မှာတော့သူတို့ပါတီဝင်39ရာခိုင်နှုန်းလောက်ပဲထွက်ပြီးမဲပေးဖို့ဆန္ဒရှိတယ်လို့ပြောထားကြတာဖြစ်ကြောင်းအထက်လွှတ်တော်အမတ်ရှူမာကပြောသွားတာပါဒီလိုသူတို့ဘက်ကလူတွေအများထွက်ပြီးမဲပေးကြမယ်ဆိုတာကိုလွှတ်တော်အတွင်း Democratic Party ရဲ့အင်အားတွေကြီးကျယ်တိုးဝှက်လာမယ့်လက္ခဏာတစ်ခုအဖြစ်ပါတီကယူဆထားပါတယ်အောက်လွှတ်တော်မှာအများစုအဖြစ်စိုးမိုးနိုင်ဖို့အတွက် Democratic Party အနေနဲ့လက်ရှိအပြင်အမတ်နေရာနောက်ထပ်15နေရာပိုရရှိဖို့လိုအပ်နေပြီးအထက်လွှတ်တော်အတွက်ဆိုရင်တော့နောက်ထပ်6နေရာထပ်ပြီးအသာရဖို့လိုပါတယ်လူလူစစ်တမ်းတွေအရကတော့အမတ်နေရာစုစုပေါင်း435နေရာရှိတဲ့အောက်လွှတ်တော်ကိုဒီမိုကရက်တီလွှမ်းမိုးသွားဖို့အလားအလာရှိနေပြီးအမတ်နေရာ100ပဲရှိတဲ့အထက်လွှတ်တော်မှာတော့တိတ်မလွယ်လာဘူးလို့ဆိုပါတယ်။ဒါကိုလည်းအထက်လွှတ်တော်အမတ်ရှူမာကပဲအတည်ပြုပြောကြားခဲ့ပါတယ်။အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေမှာပြည်တွင်းရေးကိစ္စ၊ပြည်နယ်အတွင်းကိစ္စအစတာတွေပေါ်မူတည်ပြီးအနိုင်ရှုံးအဖြစ်ပေါ်တတ်တာရှိပေမဲ့အခုရွေးကောက်ပွဲမှာတော့အီရတ်စစ်ပွဲအရေးဟာနည်းဆန္ဒရှင်တွေအတွက်အဓိကဖြစ်နေခဲ့ပါတယ်။အမေရိကန်ပြည်ထောင်စုပြည်သူတွေဟာအပြောင်းလဲတွေကိုလိုလားနေပါပြီလို့ထက်လွှတ်တော်မတ်ရှူမာကပြောပါတယ်။ဒါပေမဲ့လည်းသမ္မတ Bush ကတော့အမေရိကန်နိုင်ငံရင်ဆိုင်နေရတဲ့ကြီးမားလာတဲ့ပြဿနာတွေကိုဖြေရှင်းဖို့ဒီမိုကရက်တွေမှာစီမံကိန်းတွေအဆင်သင့်မရှိသေးကြောင်းနဲ့ Republican တွေအနေနဲ့ပဲအမေရိကန်နိုင်ငံကိုလုံခြုံရေးနဲ့စီးပွားရေးဖွံ့ဖြိုးမှုတွေပံ့ပိုးပေးနိုင်တယ်ဆိုတာတည်တည်ပြပြီးဖြစ်ပါကြောင်းပြောကြားခဲ့ပါတယ်။